တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံရေးဝန်ကြီးဝန်ကြီးဟာတရုတ်မြန်မာအမှတ်1နေကြာမှတ်တိုင်ကို file ဆစ်ဆေးခဲ့ပါတယ်။ဒါဟာတရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့290ပြည့်မှနိုင်ငံနေဆက်လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအရေးပါတယ်ဆိုတာကိုပြသတာဖြစ်တယ်လို့ CGTN တရုတ်သတင်းဌာနကဆိုပါတယ်။တရုတ်မြန်မာနေဆက်တည်ငြိမ်ရေးဟာတရုတ်ပြည်အနောက်တောင်ပိုင်းလုံခြုံရေးကပလန်စီမံကိန်းပူပေါင်းဆောင်ရွက်ရေးရုံးနဲ့တိုက်ရိုက်ဆက်ဆက်နေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောကြောင်းလည်းဖော်ပြထားပါရယ်။နိုင်ငံပြည်သူတွေရဲ့နေထိုင်မှုဝန်ကျင်ကောင်းဖန်တီးဖို့ဒေါ်အိုအင်ကကွယ်ဆောင်ချောက်ဖို့အတွက်လည်းဌာနဆိုင်ရာတွေကပြောကြားသွားခဲ့ပါရယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ရေးကိုပုံမအားဆုံးခွန်ဆိုင်လုကင်ကြဖို့နဲ့စီးပွားရေးပူပေါင်းဆောင်ရွက်ခြင်းအဖြစ်နေဆက်ဒေသမှာလူပုဂ္ဂိုလ်အပြန်အလှန်လဲလှယ်လုပ်တာတွေကိုပုံမအလွယ်တူလုပ်လာနိုင်မယ်လို့မျှော်လင့်ကြောင်းလည်းဝန်ကြီးကပြောကြားဆော်တယ်လို့ရေးသားထားပါရယ်။